KNU အထွေထွေတွင်မူဘရိုမန်းရှာရဲ့နေကိုဒါရောက်လုတ်ကြံရမှာအသုံးပြုခဲ့တဲ့ကားဟာမဲဆောက်မြို့နယ်မဲပအရက်မှာရှိတဲ့စူယာဖီပွန်တစ္ဆက်ကုမ္ပဏီပိုင်းကားဖြစ်တယ်လို့မဲဆောက်မြို့နယ်ရဲမှူးကြီးဖာခဝက်တန်ကြွိကအခုလိုပြောပြပါတယ
်การสืบสวนของชุดสืบสวนของสถานีตำรวจภูธรแม่สอดก็สืบทราบว่ารถคันที่ใช้ในการยิงมันซาเนี่ยก็ทราบว่าเป็นรถของโรงเลื่อยของเสี่ยวิบูลก็จึงติดตามไปสอบถามก็ได้ข้อมูล
သူပြောသွားတာကတော့မက်ဆော့ဆူယာဖီပွန်တစ္ဆက်ကပိုင်တဲ့ကားကိုကင်ရီမျိုးသားတယောက်ကအမြဲတမ်းလူလူငှားရမ်းအသုံးပြုခဲ့တာဖြစ်တယ်။မနေ့ကလည်းအဲ့ဒီကားကိုကင်ရီမျိုးသားတယောက်က3နာရီအချိန်လောက်ကနေ9နာရီအချိန်လောက်ထိငှားရမ်းအသုံးပြုခဲ့တာဖြစ်တယ်။လူသက်သမားတွေကတော့မြန်မာပြည်ပဲချမ်းကိုကူးသွားပြီလို့ပြောသွားတာဖြစ်ပါတယ်။သူဆက်ပြောသွားတာကတော့ထိုင်းနိုင်ငံထဲမှာဖြစ်တဲ့ကိစ္စမျိုးဒီမှုကိုအမှုမှန်ပေါ်တဲ့အထိနိုင်ငံလုံးထုံးလူကြီးတွေနဲ့ပြုလုပ်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်။ထိုင်းရဲစခန်းကဖမ်းဆီးထားတဲ့ကားဟာဘရူမန်းရှာကိုတပ်ဖြတ်မှာအသုံးပြုတဲ့ကားလို့ယူဆတဲ့အတွက်အဲ့ဒီကားကိုဘရူမန်းရှာရဲ့နေမာနေထိုင်တဲ့မျက်မြင်တက်တဲ့ကရင်မျိုးသားနှစ်ဦးကိုကြိရှိပြီးမှန်ကန်တဲ့ထွက်ဆိုချက်ပေးနိုင်အောင်မဲဆောက်ရဲစခန်းကဒီကနေ့ညနေ3နာရီဝန်းကျင်မှာခေါ်ယူစစ်ဆေးမှုတွေပြုလုပ်ခဲ့ပါသေးတယ်။မနေ့ကဖေဖော်ဝါရီလ14ရက်နေ့ညနေပိုင်းအချိန်မှာတနတ်သမားတွေလုကြံခဲ့လို့တည်ဆုံးခဲ့ရတဲ့ကရင်မျိုးသားအစည်းအရုံး KNU ထွေထွေတင်းမှုဘရိုမန်းရှာရဲ့ရုပ်လောင်းကို KNU တက်မှာခုနှစ်နေမီမှာထားရှိပြီးစာပနအစီအစဉ်အတွက်တာဝန်ရှိသူတွေကဆောင်ရွက်လုပ်ကိုင်နေရတဲ့ပတ်သက်လို့ KNU ဘူကော်မတီဝင်လောက်ခိုင်မာကျော်စောကအခုလိုပြောပြပါတယ်။ဒါပေမဲ့နိုင်ငံသားကိုရောက်ရှိနေတဲ့ဘရူမန်းရှာရဲ့တာသမီတွေဘရူမန်းရှာကိုချစ်ခင်လေးစားကြတယ်။သူ့ရဲ့လူပေါ်ကင်ပဲ့ရဲဘော်တွေကိုစောင့်ဆိုင်းနေရတဲ့အတွက်ဘယ်နည်းဘယ်အချိန်မှဘရူမန်းရှာရဲ့ရုပ်လောင်းကိုတင်းကြုံမယ်ဆိုတာကတော့အတိအကျမဆုံးဖြတ်ရသေးဘူးလို့ KNU ဘူကော်မတီဝင်တွေက RFU ပြောဆိုခဲ့ကြောင်းပါခင်ဗျာ။